အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့တို့စီးရီးယားနိုင်ငံထဲကအပြစ်ရလုပ်ငန်းတွေပြန်ဆောင်နိုင်ရေးကြားဝင်ကြိုပမ်းဆောင်ရွက်တဲ့အနေနဲ့စနေနေ့ကဆွစ်ဇာလန်နိုင်ငံမှာတွေ့ဆုံကြပါရယ်။စီးရီးယားနိုင်ငံမြောက်ပိုင်းအလက်ပိုမြို့မှာသတင်းပတ်တွေနဲ့ခြေဖြစ်ပွားနေတဲ့တိုက်ပွဲတွေအဆုံးသတ်ဖို့ဝန်ကြီးနှစ်ဦးတို့လူဇန်မြို့မှာဆွေးနွေးကြတာပါ။အလက်ပိုမြို့ကိုစီးရီးယားအစိုးရနဲ့ရုရှားတို့ကြောထောက်နောက်ခံပေးထားတဲ့လေကြောင်းကနေတိုက်ခိုက်နေတာပါ။ဒီလိုတန်တမာရေးအရာဆွေးနွေးရာကနေအထူးမျှော်လင့်ချက်တော့မရှိဘူးလို့မစ္စတာလက်ဗရော့ကမနေ့တောက်ကြနေ့ကပြောပါရယ်။အလက်ပိုမြို့ကနေတန်ရာရသူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့လက်နက်ကင်တပ်တွေဝိုင်းခံထားတဲ့နေရာတွေကိုအစားအစာနဲ့ဆေးဝါးအကူအညီတွေပေးပို့နိုင်ဖို့မြို့အရှိပိုင်းကိုပြစ်မှတ်ထားပြီးတော့လေကြောင်းတိုက်ခိုက်မှုလုပ်နေတာတွေကို82နာရီကြာရန်နာပေးဖို့ထင်ရှားတဲ့အပြည်ပြည်ဆိုင်ရာလူမှုကူညီရေးအဖွဲ့တခုကတောင်းဆိုလိုက်ပါရယ်။အလက်ပိုမြို့ထဲမှာအရသာထောင်ပေါင်းများစွာပိတ်မိနေတာပါ။တဘုံတွေကမြို့အရှိပိုင်းကိုထိန်းချုပ်ထားပြီးကျန်းတဲ့အပိုင်းတွေကိုတော့အစိုးရတပ်တွေကထိန်းချုပ်ထားတာပါ။ Syria သမ္မတ Bashar al-Assad ပြုတ်ကျရေးတိုက်ပွဲဝင်နေတဲ့တဘုံတွေကိုပြစ်မှတ်ထားတိုက်နေတဲ့ဆိုတဲ့ Russia နဲ့မဟာမိတ် Syria တပ်တွေကအလက်ပိုမြို့တဝိုက်ကစီးုံနေနဲ့ကုလသမဂ္ဂအကူအညီပေးရေးရင်နာတွေကိုပုံကျဲတိုက်ခိုက်ပါရယ်။ဒီလောက်ကရစစ်ရာဇဝမှုမြောက်တဲ့လောက်ဖြစ်တဲ့ဆိုပြီးတော့အနောက်နိုင်ငံတွေကဆွဆွဲပါရယ်။စစ်သွေးကြွတဘုံတွေကိုတိုက်ခိုက်တာလို့ Russia နဲ့ Syria တို့ကပြောဝင်မယ်လေ။ပုံကျဲတိုက်ခိုက်မှုအတွင်းကလင်းငယ်အတော်များများအပါအဝင်အရက်သားတွေတိုက်ဆုံနေရတာဖြစ်ပါရယ်။